မြန်မာနိုင်ငံမှာဖွင့်ကြမွတ်စလင်တွေပေါ်ပြစ်မှတ်ထားပြီးတော့လူမျိုးစုလိုက်ရှင်းလင်းဖေရှားမှုတွေပြုလုပ်နေတဲ့အပြင်နေ့စဉ်နဲ့အမျှအခြေအနေတိတိတတ်တာဆိုးရွားလာနေတဲ့အတွက်ကုလသမဂ္ဂကနေမြန်မာနိုင်ငံပေါ်ထိရောက်စွာအရေးယူနိုင်ရေးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခိုင်အမာရပ်တည်ဖို့အတွက် AIKO နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှရွေးညာဒုက္ခတဲ့အရေးအထူးစီဝေးပွဲဒီကနေ့အင်္ဂါနေ့မှာကျင်းပဖို့ပြင်ဆင်နေချိန်မှာ AI ဖွဲ့ကြီးကတောင်းဆိုလိုက်တာဖြစ်ပါတယ်။မှတ်ရင်ကျင်းနိုင်ကတင်ပြသွားလိမ့်မယ်ခင
်ဗျ။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Bangladesh နဲ့ Saudi Arabia တို့ကရိုဟင်ဂျာအရေးအထူးအစည်းအဝေးတရက်ခေါ်ယူဖို့လူ့ခွင့်ရေးကောင်စီမှတောင်းဆိုခဲ့ပြီးတဲ့နောက်အဖွဲ့ဝင်ပေါင်း48နိုင်ငံအနက်32နိုင်ငံကထောက်ခံခဲ့တာဖြစ်ပါတယ်။မနေ့တနင်္လာနေ့ကတော့တက်ဆိုင်ရာ2နိုင်ငံလုံးရဲ့တပ်အမတ်တွေကဒီအထူးအစည်းအဝေးပွဲခေါ်ယူရခြင်းအကြောင်းရင်းကိုရှင်းလင်းခဲ့ကြပြီးဒီကနေ့ဒီဇင်ဘာလ5ရက်နေ့မှာဂျနီဗာမှာဆွေးနွေးကြမှာဖြစ်ပါတယ်။လူ့ခွင့်ရေးကောင်စီရဲ့အထူးစည်းဝေးဟာရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဆိုးရွားလာတဲ့လူ့ခွင့်ရေးအကျအတဲကိုအရေးတကြီးဖြေရှင်းဖို့လိုအပ်နေတယ်ဆိုတာမိမောင်းထုတ်ပြနေကြောင်းမနေ့ကထုတ်ပြန်တဲ့ AI ခေါ်နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီအခြေအနေလောက်နဲ့တင်မလုံလောက်ပဲလူ့ခွင့်ရေးချိုးဖောက်မှုတွေချက်ချင်းရပ်တန့်ဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ဖို့မြန်မာအစိုးရနဲ့စစ်တပ်ကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကတက်ပြတ်သားသားဖိအားပေးဖို့လိုအပ်နေကြောင်း AI ရဲ့ပဋိပက္ခဆိုင်ရာအကြီးတန်းအကြံပေး Matthew Wells က VOE ကိုပြောပါတယ
် But what's needed is for the council to demonstrate clearly through a strong resolution
လူ့ခွင့်ရေးကောင်စီကလည်းမြန်မာနိုင်ငံပေါ်ပြင်းပြင်းထန်ထန်အရေးယူတဲ့ဆုံးဖြတ်ချက်ချမှတ်ဖို့လိုအပ်နေပါတယ်ဒီဆုံးဖြတ်ချက်ဟာလူငယ်တွေပေါ်ပြစ်မှတ်ထားပြီးတော့ကြောင်းမွေဖွယ်ကောင်းတဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုအဆုံးသတ်စေဖို့နဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူနိုင်မှုဖြစ်ပါတယ်
။ဒါ့အပြင်မြန်မာဘက်ကပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံတဝန်းလူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းမဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမဖြစ်မနေလက်ခံဖို့ဒီကနေ့ကျင်းပမဲ့လူ့ခွင့်ရေးကောင်စီရဲ့အထူးစည်းဝေးမှာမြန်မာအစိုးရကိုဖိအားပေးတင်တယ်လို့လည်းမြင်ကြောင်း Matthew Wells ကပြောပါတယ်။အရန်ဖွဲ့ရဲ့ကြေညာချက်မှာတော့အခြားတိုင်းသားဒေသတွေဖြစ်တဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတပ်ဖြတ်ခံရမှုကြောက်ဆုံးမှုဥပဒေနဲ့ထိမ့်သိမ်းမှုညှဉ်းပန်းနှိပ်စက်မှုနဲ့အဒီအာရမစေခိုင်းမှုစတဲ့မြန်မာစစ်တပ်ရဲ့ကြေပြန်းလာတဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်လူခွင့်ရေးကောင်စီအနေနဲ့မဖြစ်မနေဖြေရှင်းပေးဖို့လိုအပ်ကြောင်းလည်းထောက်ပြထားပါတယ်။အောက်တိုဘာ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးဆောင်ရွက်ရာမှာဒေသခံရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်မှုအာဓမ္မပြုကျင့်မှုရွာလုံးကျွတ်မိရှုဖျက်ဆီးမှုတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေတိမ့်နေချီထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအပြင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်း Matthew Wells ကဆိုပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်မှာ AI အဖွဲ့အခြေစိုက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့တာပြီးသူကိုယ်တိုင်တွားရောက်စုံစမ်းခဲ့တဲ့အချက်လက်တွေပေါ်အခြေခံပြီး Matthew Wells ကအခုလိုပြောပါတယ
် Our documentation shows that the crimes in Rakhine State clearly amount to crimes against humanity and international law
ကျွန်တော်စုဆောင်ရရှိထားတဲ့အထောက်အထားအချက်လက်တွေအရရခိုင်ပြည်နယ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဟာနိုင်ငံတကာဥပဒေအရလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နေတယ်လို့အထင်ရှားပြသနေပါတယ်လူငယ်အတိုင်းဝိုင်းပေါ်ပြစ်မှတ်ထားပြီးတော့စနစ်တကျနဲ့ကြေကြေပြင်းပြင်းတက်ခိုက်ခဲ့တာတွေတွေ့ရပါတယ်။ဒီအထဲမှာလိမ်မဲဆိုင်ရာအမှန်ပြုကျင့်မှုရိုဟင်ဂျာရွာတွေကိုမီးရှို့ပြီးတော့နေရက်ကနေအတင်းကျပ်မောင်းထုတ်မှုစတာတွေပါဝင်ပါတယ်
။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့အခုလိုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကငင်းဆိုထားပြီးမကြာသေးခင်ကထုတ်ပြန်တဲ့တက်မတော်စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့မြန်မာလုံခြုံရေးတပ်တွေဘက်ကဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်ပြီးအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကသာအကြမ်းဖက်မှုတွေကိုကျူးလွန်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ရှင်